စစ်တပ်ကသူဗိုလ်လုံးတင်နန်းကျောင်းသင်းတချို့နဲ့ပြန်ပြီးတော့တွေ့ဆုံတဲ့တွေ့ဆုံပွဲအတွင်ဗိုလ်ချုပ်ကြီးဟောင်းသူရဦးစီမန်းရဲ့ပြောကြားချက်ကိုရေးသားဖော်ပြခဲ့တဲ့အတွက်
7 day daily ဒရင်းစာအနေနဲ့အရေးယူခံနိုင်ရစရာအကြောင်းမရှိဘူးလို့လဲ AHRC လူခွင့်ကြီးကော်မရှင်ကပြောဆိုလိုက်ပါတယ်အပြည့်စုံကိုကိုယ်စားဝန်ထမ်းကတင်ပြပေးပါလိမ့်မယ်ခင်ဗျာစစ်တပ်ကတို့ညင်တော်များအားလက်ရှိအစိုးရနဲ့ပူးပေါင်းဆောင်ရွက်ရန်သူရဦးရွှေမန်တိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့အီပီလ 24ရက်နေ့ထုတ်7 day daily နေ့စဉ်သတင်းစာမှာစောင်းပါရေးသားခဲ့တဲ့သတင်းတောက်မင်းဟင်းကျော်နဲ့အရီတာဦးတောင်းစုငိန်းတို့နှစ်ဦးကိုတက်မတော်ကိုစားဒုဗိုလ်မှူးကြီးလင်းထွန်းကကမာကျွတ်ရဲစခန်းမှာ ဇွန်လ20ရက်နေ့ကရသက်တကြီးပုံမှ136ရက်ရောက်တဲ့တရားရုံးတော်မှာအခုလိုအမှုဖွင့်တန်ကြားခြင်းဟာနိုင်ငံတကာကတတ်မှတ်ထားတဲ့ဆန်ကျင်ဆန်ကျွန်းနေနဲ့ဆန့်ကျင်ရာရောက်နေကြောင်း RSF နယ်စီမခြား သတင်းတောက်များအဖွဲ့ကအာရှရေးရာတာဝန်ခံဘန်ယာမင်အစ်စမေးကပြောပါတယ်
This is by principle unacceptable. It is contrary to the international standards, to the international covenant of political and civil rights.
အခြေခံသဘောတရားအရဒါဟာလက်ခံလို့မရနိုင်တဲ့ကိစ္စပါ နိုင်ငံ ရေး နဲ့ နိုင်ငံ သား အခွင့်အရေး ဆိုင်ရာ နိုင်ငံ တကာ စာချုပ် စာညွှန်း တွေ နဲ့ ဗြိတိန် စာချုပ် တွေ နဲ့ စန့်ကျင် တဲ့ လုပ်ရပ် ဖြစ် ပါတယ် မြန်မာ နိုင်ငံ စတင် ပွင့်လင်း လာ ကြတဲ့က ဥပဒေ ရေးရာ ကိစ္စရပ် တွေ ကို အလျင်အမြန် ပြုပြင် ပြောင်းလဲမှု တွေ လုပ်ဆောင် ဖို့ ကျွန်တော်တို့ တောင်း ဆိုနေ နေကြတာ ဖြစ် ပါတယ် ဘာဖြစ်လို့လဲ ဆိုတော့ သတင်း မီဒီယာ တွေ အတွက် အပြုတ် သဘော ဆောင် တဲ့ ပတ်ဝန်း ကျင် တစ်ခု ကို ဖန်တီး ပေးခြင်း အပြင် တိုင်းပြည် ရဲ့ ဒီမိုကရေစီ စနစ် လည်း အခြေခံ လာ စေမှာ ဖြစ် ပါတယ်
အခုဆွဲဆိုထားတဲ့ရသက်တကြီးပုံမှန်131အရပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်ပြင်းထန်တဲ့ပြစ်ဒဏ်ကိုကြားခံရနိုင်ခြေရှိတယ်လို့ AHRC အာရှလူခွင့်ရေးကော်မရှင်ကအရှိန်အဦးမင်းလင်ဦးကရှင်းပြပါတယ်ဒီပြစ်မှုဆိုင်ရာဥပဒေပုံမှန်131မှာကျွန်တော်တို့မြန်မာနိုင်ငံတော်ကြီးရေးလေတပ်တော်တစ်ခုခုမှာတသားဖြစ်တော်၎င်းအရာရှိဖြစ်တော်၎င်းစစ်ပုံကမှုကျူးလွန်ခြင်းကိုမိသူစုအားပေးကူညီရင် ဲ့အားထုတ်လို့ရှိရင်တသက်ကြွနံဖြစ်စီဆယ်နှစ်ထိကြောင်းနံတမျိုးဖြစ်စီချမှတ်မိပြင်ငွေတံလည်းချမှတ်နိုင်တယ်ဆိုပြီးတော့ပြဌာန်းတာကိုကျွန်တော်တွေ့ရ
ဒါပေမဲ့ဥပဒေကြောင်းအရတရားမျှတစွာဆုံးဖြတ်မယ်ဆိုရင်တော့7 day daily သတင်းစာအနေနဲ့အရေးယူခံရနိုင်စရာမရှိဘူးလို့ဦးမင်းလွင်ဦးကပြောပါတယ
်ဒီနေရာမှာကျွန်တော်တို့ကတခုစဉ်းစားရမှာကဒီလိုမျိုးစစ်ပုံကံမှုမြောက်အောင်အပိကူညီတယ်တွေးဆောင်ပြောင်းနေလို့ဆိုတာလောက်အောင်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီသတင်းမီဒီယာတွေရဲ့အခန်းကဏ္ဍကဒီနေရာမှာအရေးပါလာတာကိုကျွန်တော်တွေ့ရတယ်အဲ့တော့သတင်းမီဒီယာတွေကနေပြီးတော့တမတော်ကနေပြီးတော့ထုတ်ပြန်တဲ့သတင်းမျိုးကိုမမမကန်ဖြစ်အောင်ပြောတယ်တမတော်ကိုထိခိုက်နေတာစီလူတဲ့အနေနဲ့တမင်ကြီးရဲ့ရည်သားတွေဆိုလို့ရှိရင်တော့ဒီဥတွေပုံမှန်နဲ့အကျုံဝင်နိုင်တာပေါ့လေတိုးတော်လည်းပဲအဲ့ဒီလိုမဟုတ်ပဲနဲ့တဦးတယောက်ပြောတဲ့စကားကိုဖော်ပြယုံလောင်နဲ့ဒီလိုရည်ယူတယ်ဆိုတာကတော့တကယ်တမ်းရည်ယူမယ်ဆိုလို့ရှိရင်ပြောဆိုတဲ့သူကိုရည်ယူဖို့လိုအပ်တာပေါ့နော်သို့တော်လည်းပဲအဲ့ဒီလိုမျိုးမဟုတ်ပဲနဲ့ဒီပြောဆိုတဲ့အပေါ်မှာသတင်းစာမှာရိုင်းမိဖော်ပြရုံနဲ့ဒီလိုရည်ယူတယ်ဆိုတာတော့တဆင့်ခံကျူးလွန်တဲ့သူပြောတဲ့သူကိုရည်မြူပဲနဲ့ဒီပြောတဲ့သူကြားတဲ့ဥစ္စာကိုတဆင့်ပြန်တင်ပြတဲ့သူကိုရည်ယူတယ်ဆိုတာတော့ဥပဒေအရကြည့်ရင်တော့တမျိုးဖြစ်နေတာပေါ့ဗျာအဲ့တော့ဒီဥစ္စာမှန်မှန်ကန်ကန်စစ်စစ်ရှင်ဆုံးဖြတ်မယ်ဆိုလို့ရှိရင်တော့ဒါက70အနေနဲ့ဘာမှကြေကင်းရှိတော့ဘူးလို့ကျွန်တော်မြင်ပါတယ
်တကယ်တော့ဒီအမှုကိုကြည့်မယ်ဆိုရင်အပြုသဘောဆောင်တဲ့ဘက်ကဥတီတဲ့အချက်ပါဝင်တယ်လို့စိုးရင်စရာကောင်းတဲ့အချက်လည်းပါဝင်နေတာကိုတွေ့နိုင်တယ်လို့ဗန်ဂျာမင်အစ်မေးကသုံးသပ်ပါတယ
် The positive side is that the military is now resorting to lawsuit when it
အပြုသဘောဆောင်တဲ့အချက်ကတော့အွန်လိုင်းပေါ်မှာဖြစ်ဖြစ်သတင်းစာတွေမှာဖြစ်ဖြစ်ပေါ်ပြလာတဲ့အဆက်လက်တွေကိုစစ်တပ်အနေနဲ့သဘောမတူဘူးမနှစ်သက်ဘူးဆိုရင်လက်ရှိအချိန်ဒီမှာဥပဒေကြောင်းအရတရားစွဲတာမျိုးလှုပ်ဆောင်လာတဲ့အချက်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကဆိုရင်ဒီလိုမျိုးဖြစ်မှာမဟုတ်ပါဘူး။စစ်တပ်အနေနဲ့ရေးသားပေါ်ပြတဲ့သတင်းမီဒီယာတွေအတန်လွှင့်နေသူတွေကိုဓာတ်ရိုက်ဖမ်းဆီးတစ်ဖက်သက်ဆုံးဖြတ်ချက်ချပြီးထိန်းသိမ်းထားတာမျိုးခံရနိုင်ပါတယ်။အခုဆိုရင်စစ်တပ်ကသူတို့တုံ့ပြန်နေတဲ့ကိစ္စကိုတရားစီရင်ရေးစနစ်အတိုင်းဆောင်ရွက်လာတာကိုတွေ့ရပါတယ်။စိုးရင်စရာကောင်းပြီးအရေးကြီးတဲ့အချက်ကတော့ မြန်မာနိုင်ငံတွင်မှဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေဆက်ရှိနေသေးတဲ့အချက်ဖြစ်ပါတယ်။ဥပဒေရေးရာကိစ္စတွေအတွက်ပြုပြင်ပြောင်းလဲမှုတွေမပြီးဆုံးသေးတဲ့အတွက်သတင်းမီဒီယာသမားတွေနဲ့သတင်းဖြန့်ချီသူတွေအနေနဲ့အဲ့ဒီဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေနဲ့အရေးယူခံရနိုင်ပါတယ်
။သူ့ရဲ့ Facebook စာမျက်နှာမှာဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းကရေးသားဖော်ပြခဲ့တာနဲ့ပတ်သက်လို့တက်မတော်အနေနဲ့ကန့်ကွက်ကြောင်းဧပြီလ26ရက်နေ့ရက်စွဲနဲ့တက်မတော်ပြန်ကြားရေးအဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။စစ်တပ်ကအခုလိုတရားစွဲလိုက်တာဟာသတင်းမီဒီယာအနေနဲ့စစ်တပ်နဲ့ဆိုင်တဲ့ကိစ္စတွေကိုရေးသားဖော်ပြခြင်းမရှိအောင်သတိပေးလိုက်ရရောက်ကြောင်းဒါဟာသတင်းလွတ်လပ်ခွင့်ကိုထိပါတယ်လို့လက်ရှိအရသာအစိုးရကိုအကြအတဲဖြစ်အောင်စစ်တပ်ကတွန်းပို့တယ်လို့ဖြစ်နေကြောင်းသတင်းမီဒီယာသမားတွေကဝေဖန်လိုက်ကြပါတယ်။7 day daily နေ့စဉ်သတင်းစာကိုစစ်တပ်ကအခုလိုအမှုဖွင့်တရားစွဲလိုက်တာနဲ့ပတ်သက်လို့နှစ်ဖက်ညှိနှိုင်းဖြေရှင်းတဲ့နီလန်းနဲ့ကြေအေးပြင်းရင်းချင်းကိုသာလိုလားကြောင်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီကဇွန်လ29ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ